မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးမြန်မာကျပ်ငွေဈေးထိုးကျနေတဲ့အတွက်မြန်မာနိုင်ငံဗဟိုဘဏ်ကဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကိုထိန်းချုပ်နိုင်ဖို့ကြိုးစားနေပါတယ်။ကမ္ဘာဈေးကွက်မှာဒေါ်လာညှိုးငိမ့်တက်တာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့လည်းမြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာရဲလို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်ဒေါ်လာလဲနှုန်းဟာဒေါ်လာကိုမြန်မာကျပ်ငွေ1530ကျော်အထိစံချိန်တင်မြင့်တက်နေစေဖြစ်ပါတယ်။ကမ္ဘာငွေကြေးဈေးကွက်ရဲ့ရိုက်ကပ်မှုဆိုပေမဲ့လည်းတခြားနိုင်ငံတွေထက်မြန်မာနိုင်ငံကပိုပြီးအထည်နာတယ်လို့စီးပွားရေးပညာရှင်ဦးမင်းကင်ကသုံးသပ်ပါတယ
်။ကျွန်တော်တို့စီးပွားရေးစနစ်ကျွန်တော်တို့ငွေကြေးစနစ်ကနေဆိုင်တယ်။ဆိုတော့ဒီမှာကကျွန်တော်တို့မှာစီးပွားရေးတရားဝင်စီးပွားရေးရှိတယ်၊တရားမဝင်မှတ်တမ်းမတင်စီးပွားရေးရှိတယ်။ဒီငွေကြေးမှာဆိုရင်ဒီဟလာနိုင်ငံသားကိုဟွန်ဒီဆိုတဲ့နောက်ကွာကူငွေဆွဲတဲ့လုပ်ငန်းတွေရှိတယ်အဲ့လိုတောင်းလေဆက်ဈေးကွက်တွေရှိတယ်အဲ့ဒီဈေးကွက်တွေကြားထဲမှာလည်းပဲအဖြူအမဲကြားထဲမှာဟိုရောနေတဲ့ဟာတွေလည်းရှိသေးတယ်နော်အဲ့တော့ချုပ်တော့လို့ရှင်တော့ကျွန်တော်တို့ဈေးကွက်ရဲ့အာမတောင်းတယ်လို့မတည်ဟိုလာမတည်ငြိမ်ရည်ရတဲ့အခြေအနေတွေရှိနေလို့ကျွန်တော်တို့ပို့ပြီးတော့ပုံရင်းဖြစ်တယ်ဒီကြားထဲမှာငွေဈေးကစားတဲ့လူလည်းရှိမယ်နော်လက်ထက်မှာပမာငွေတန်ခိုင်းဈေးကြမယ်ဆိုတော့နော်တန်ဖိုးကြမယ်ဆိုတော့ဒေါ်လာဝယ်လာတဲ့လူတွေနော်အကျိုးကနိုင်ငံရေးနဲ့ပတ်သက်လို့ဟလာဝင်ကစားတာရှိကောင်းရှိမယ်လို့တောင်သုံးသပ်တယ
်။စီးပွားရေးပညာရှင်ဦးကင်မောင်ညိုဘောကဗေဒာကတော့မြန်မာစီးပွားရေးမှာရေရှည်တက်ပြုပြင်ရမယ့်အချက်တွေရှိနေတယ်လို့အခုလိုထောက်ပြပါဗျာ
။ကောက်လျှောက်ပုံကုန်တဲ့အတွင်းကုန်တွေကပုံများပဲနော်။အတွင်းကုန်တွေကကုန်ကြမ်းတွေရောစိတ်ပစ္စည်းတွေရောစားသုံးကုန်တွေရောမလဲဒါတွေများနေတယ်။နောက်နိုင်ငံခြားမှာအလုပ်လုပ်နေတဲ့လူတော်တော်များများပို့တဲ့ငွေကအခုတော့ထိုင်းမှာလုံလုံတဲ့သူတွေကပြန်လာတော့အဲ့ဒီငွေတွေကလည်းတော့မရတော့အဲနောက်တစ်ခုကတော့နိုင်ငံခြားတဲ့ရင်းနှီးမြှုပ်နှံမှုကဒီမှာကြာခင်ကာလရုံနေတာကိုတွေ့ရတယ်ဒါအဲဒီအခြေခံသုံးခုကိုမပြေနိုင်ရင်ကတော့ရေရှည်မှာလည်းအခုလိုပဲတွေ့ရအောင်ပါပဲဒါလည်းရေရှည်လောက်အောင်မယ်ကိစ္စတွေပ
ါနိုင်ငံခြားငွေရောင်းရတဲ့ကဘိုးဘန်နှုတ်ထရဲ့3.8%ရာခိုင်နှုန်းထိသာအလျှော်တင်ဈေးစားခွင့်ပြုထားတဲ့ကန့်သတ်မှတ်ချက်ကိုဒီသတင်းပတ်ထဲမှာဘိုးဘန်ကပယ်ဖျက်ခဲ့ပါတယ်ပြခဲ့တဲ့ရပိုင်းထိတရက်ကိုဒေါ်လာ3သိန်းပဲထုတ်ရောင်းခဲ့ရတာကနေအခုတန်းနဲ့ချီပြီးမြန်မာနိုင်ငံဘဟုဘဏ်ကနေပြီးတော့ထုတ်ရောင်းနေရတယ်။ဒီဖြည့်ရှင်းနည်းဟာရေတိုဖြည့်ရှင်းနည်းဖြစ်ပြီးထိရောက်မှုမရှိဘူးလို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကပိသားကရှုမြင်ပါတယ
်။ဘဟုဘဏ်ကလုပ်တဲ့နေရာတော့ဈေးကွက်ရဲ့အခြေအနေနဲ့နော်နှီးပါပေါ့နော်ဈေးကွက်ရဲ့အခြေအနေကိုရောင်းပြန်ဟပ်ဖို့ကြိုးစားတယ်။အဲ့တော့ဒီ3.8%ခန့်လုံးလားအထက်ရောအထက်နဲ့အောက်မှာအဲ့ဒါသတ်မှတ်ချက်ကိုဖြတ်လိုက်တာကအဲ့ဒါဘယ်သူမှလည်းပြူးမဆိုင်ဘူးเนาะအဲ့ဒီဘောင်ပြင်မဲ့မှာပဲရောင်းရဝယ်ကြတာတွေများတယ်ဒါကိုအကြောင်းပြပြီးတော့မှသူကဈေးကစားတာတွေဖြစ်လာတဲ့ခါကျတော့เนาะဒါကိုသူကဖေးပေးလိုက်တယ်ဒါပေမဲ့လည်းသူကရည်ညွှန်းတဲ့ငွေဖလင်နှုန်းကိုမဖြစ်ဘူးတော့ရည်ညွှန်းတဲ့နှုန်းကလည်းအပြင်အပြစ်တင်တာကတော့ဟိုဘူဘန်ကမြင့်နေတယ်ဘာညာပေါ့เนาะဒါပေမဲ့တကယ်တော့ဘူဘန်ကနောက်ကလိုက်တာเนาะသူနှုံးနဲ့အပြင်နှုံးနဲ့နှီးပါပေါ့လေဖြစ်အောင်သူကလိုက်ပြောလှုပ်တယ်အဲတော့နောက်တော့စနစ်အရာပြောရရင်ဒီစီမံခန့်ခွဲမှုအောက်ကနှုံးရှင်မျောတဲ့စနစ်ပေါ့လေ manage အင်္ဂလိပ်လိုကတော့ manage လုပ်လို့ခေါ်တယ်အဲ့ဒီစနစ်ကိုကျင့်သုံးလုံးပဲရှိသေးတယ်လုံးဝနှုံးရှင်မျောလိုက်တဲ့သဘောမျိုးပေါ့နော်ဈေးကွက်ကိုသူသဘောနဲ့သူကြိုက်တယ်လို့လှုပ်ဆိုပြီးလှုပ်ပေးလိုက်တဲ့နော်သဘောမျိုးတော့မဟုတ်ဘူးရေဒိုအနေနဲ့ကတော့မလှုပ်တာတွေတွေ့ရတယ်လေဆိုတော့အခုအစိုးရကနောက်ခုတ်ဘက်တုန်းကဆိုရင်တနေ့ကိုဒေါ်လာ3သိန်းအဲနောက်ကျတော့တသန်း6000နောက်ခဏိဆိုရင်ဒေါ်လာ4သန်းအထိထည့်တာကိုတွေ့ရတယ်အဲ့တော့ဒေါ်လာ4သန်းထည့်တော့ဘာဖြစ်တယ်လဲဆိုတော့တိတ်တော့မထူကြဘူးပေါ့နော်သူတို့လည်းမထီရောက်ဘူးဆိုတော့သိပါတယ်နောက်ဘယ်လောက်အထိအဲထည့်မလဲဆိုတာလည်းမပြောတတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းရှင်များရဲ့ပြောရဆိုဒေါ်လာ4သန်းဆိုတဲ့ပတ်စံကစီသင်းမိုးတစည်းစာလောက်ပဲရှိတယ်လို့ပြောတယ်စီသင်းမိုးကလည်းနေတိုင်းသွင်းတာပေါ့လေ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရရဲ့အကြံပေးစီးပွားရေးပညာရှင်တွေကတော့ဒေါ်လာစင်းငွေလဲနှုန်းတက်တာဟာစိုးရိမ်စရာမဟုတ်ဘူးလို့ပြောဆိုတာတွေကိုပြည်တွင်းသတင်းတွေမှာတွေ့ရပါတယ်ဒါပေမဲ့လည်းဒေါ်လာငွေလဲနှုန်းမြင့်တက်နေတဲ့အတွက်စံပါဝင်အခြေခံစားသောက်ကုန်ဈေးနှုန်းတွေပိုပြီးမြင့်တက်လာနိုင်တာကြောင့်ပြည်သူများချမ်းသာစိုးရိမ်နေကြကြောင်းပါခင်ဗျာ